ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးပြည်လို့ဒီတပတ်ကျော်အကြာကချင်ပြည်နယ်တနိုင်းဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ခိုက်တာတွေပြန်ပြီးတော့ဖြစ်နေပါတယ်။ဒီရက်ပိုင်းကျူကုန်းမြို့အနီးမှာလက်ပြကုန်းနဲ့မိုင်းတွေတည်ဆောက်လာသူကိုဖမ်းဆီးရမိတဲ့အကြောင်းနဲ့တက်မတော်ရင်နှန်းကိုမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ထားသလိုတောင်ပလောင်တပ်ဖွဲ့ကလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ဆိုရာကိုသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းဘက်ကအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းပြီးမြန်တင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းမှာအပြည့်အစားချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့ KIA ကချင်နဲ့ TNLA တအံပလောင်တပ်ဖွဲ့တွေကလာရှိုးနဲ့မူဆွေမျိုးပေါ်တွေမှာအခွန်ကောက်ဖို့စာပြေးဖို့တဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်အင်ကာနေညာပိုင်းမှာကျူကုတ်ပန်ဆိုင်အနီးမှာလက်နက်ဖမ်းဆီးတဲ့သတင်းနဲ့ရင်တန်းတိုက်ခိုက်တဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဒီလ5ရက်နေ့ည10နာရီကကျူကုန်းမြို့အနီးမှာတက်မရော်ပြည်သူ့စစ်နဲ့ဌာနဆိုင်ရာလုံခြုံရေးပူးပေါင်းအဖွဲ့တွေကစစ်ဆေးစင်မှာနန်တောင်ဘက်ကနေလာတဲ့အမျိုးသားနှစ်ယောက်စီးနင်းလိုက်ပါလာတဲ့စိုက်ကဲတစ်စီးဟာတားဆီးတာကိုမရက်ဖက်အပြင်းပေါင်းနေသွားခဲ့ကြောင်းဒါကို၆လန့်ပြစ်ခတ်ရာမှာတဦးအသေးရမိပြီးတဦးထွက်ပြေးသွားကြောင်းနဲ့ဖမ်းဆီးရမိတဲ့စိုက်ကဲမှာလက်ပစ်ဘုံ၃လုံးနဲ့နင်းမိုင်းအသေး၃လုံးဖမ်းဆီးရမိကြောင်းသတင်းထုတ်ပြန်ပါတယ်အဲ့ဒီည12နာရီမှာတော့ကျူကုန်းမြို့အရှိတ်ဘက်နန်းဟူးရွာအနီးမှာတက်မတော်ရင်တန်းကိုအဝေးဒိန်းမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်တာကြောင့်တက်မတော်ရင်လေကာမှန်ထိခိုက်ခဲ့ကြောင်းနဲ့လူအထိခိုက်မရှိကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ဘဲအဖွဲ့စီးရဲ့လက်ချက်ဖြစ်ကြောင်းတော့ဖော်ပြမထားပါဘူး။ကျူကုန်းဒေသခံတွေကိုစစ်သွဲမေးမြန်းရမှာစိုက်ကဲဖမ်းဆီးတဲ့သတင်းကိုမကြားသိရကြောင်းနဲ့ရင်တန်းတိုက်ခိုက်ခံရတာဟုတ်မှန်ကြောင်းဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့အဲ့ဒါတော့ကြားလိုက်တယ်ခင်ဗျာ။အချိခိုက်ပိုင်းရတော့မကြားဘူး။ဘုန်းခိုက်ရလို့ပဲကြားနေတယ
်။ကျူကုတ်ဒေတာနဲ့အဆက်အသွယ်ရှိသူဘာသာရေးကောင်းဆောင်တူဦးကလည်းစိုက်ကယ်ဖမ်းဆီးတဲ့တည်င်းကိုမေးမြန်းစုံစမ်းလို့မရကြောင်းနဲ့တခြားသိရှိရတဲ့အချက်တွေကိုအခုလိုပြောပါတယ်
။မင်းညနဲ့တနားရီလောက်ဆက်တော့ဟိုတရုတ်အဖိုးကြီးတယောက်ကနွားသွားရှာတာမိုင်းပြီးတော့အခြေတစ်ဖက်ပြတ်တယ်။အဲ့ဆောင်ဆိုင်ပါလေ။ဟောညတကောင်တော့မှလည်းဟိုတရက်တန်နေနေပဲ။အဲ့ဒါဘာမှမသိဘူးသူကြီး။
ကျူကုန်းမြို့ကလုံခြုံရေးဆိုင်ရာဝန်ထမ်းတဦးကိုဆက်သွယ်မေးမြန်းရမှာတော့တက်မတော်ရင်တန်းတိုက်ခိုက်ခံရတာကြောင့်အရသားတဦးထိခိုက်ကြောင်းပြောဆိုပေမဲ့စိုင်ကယ်နဲ့ဘုံတွေဖမ်းဆီးရမိတာကိုမသိရကြောင်းပြောပါတယ်။အင်ကာနေ့မှာပဲပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်တုံမြို့နယ်အတွင်းမှာအစိုးရတက်မတော်နဲ့တအန်းပလောင်လက်နက်ကင်တပ်ဖွဲ့အကြားတနာယီနီဘာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA တအန်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ်။
မင်းကတော့ရှိတယ်မင်းကတော့ဒီမန်တုံမြို့နယ်ပေါင်ဝါရွာနဲ့မန်ကျားရွာကြမှာဆိုတော့တနိုင်းဒီပေါင်းမင်း90တော့ဖြစ်တယ်အထက်ကတော့ဒီကတော့မရှိဘူးဒီမှာတော့တော့လည်းဘယ်တော့မှလုံးလို့မရှိဘူ
းဒီအပိုင်းတွေအတွင်းမှာရှက်ပြည်နယ်မြောက်ပိုင်းဘက်ကိုအစိုးရတပ်မတော်ဘက်ကအင်အားဖြည့်တင်းတာတွေကြောင့်နောက်ပိုင်းမှာတိုက်ပွဲတွေပုံမပြင်းထန်လာနိုင်ကြောင်းလည်းသုံးသပ်ပါတယ
်ဒီဒီကျွန်တော်ဒီလူရှက်တဲ့နယ်မြေတွေမှာတော်တော်များများတော့တော်တွင်တယ်အဲ့ဒီကြီးရရအနတ်တွေဒီမှာတမလို့အဲ့ဒီရရှိလာတယ်။အဲ့ဒီကျွန်တော်ရှိတဲ့နေရာနဲ့ပြောမစင်တော့မယ်ဆိုရင်ဆိုလိုက်အနာရီပိုင်းအတွင်းမှာတော့ရောက်နေတဲ့နေရာတွေရှိတယ်။အဲ့ဒီနဲ့လှုပ်ရှားမှုကြီးလိုက်လို့ရှိရင်တကယ်ဒီကြီးနာလိုက်နိုင်နေတာတော့ရှိတယ
်။ဒီလာဇန်းပိုင်းကလည်းကိုခိုင်မျိုးနယ်အတွင်းမှာအနည်းဆုံးတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ကြောင်းတအန်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။TNL တအန်းပလောင်တပ်ဖွဲ့နဲ့ KIA ကချင်တပ်ဖွဲ့အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့9ဖွဲ့ဟာတရုတ်အစိုးရရဲ့တိုက်တွန်းချက်အရပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပါတယ်။ဒီဖွဲ့တွေဟာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြင်ပကနေငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တင်ပြခဲ့ကြပေမဲ့ညီလာခံနောက်ပိုင်းမှာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ထပ်မံဆွေးနွေးတာမရှိသေးပါဘူး။